စစ်ဘေးဒုက္ခသည်တပေါင်းလောက်ခုလုံနေတဲ့ချင်းပြည်နယ်ပလဝမြို့နယ်မှာကိုဗစ်ရောဂါကူးစက်သူအတိပြုလူနာထပ်မံတွေ့ရှိခဲ့တာကြောင့်စိုးရိမ်မှုတွေဆက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာနိုင်ငံဝန်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေရမှာလမ်းပတ်ဆက်သွယ်ရေးခက်ခဲပြီးဖွံ့ဖြိုးမှုနှိပ်ကျတဲ့ချင်းပြည်နယ်ပလဝမြို့မှာလည်းပိုးသွေးလူနာတွေထပ်မံတွေ့ရှိနေရတာကြောင့်မြို့ခံတွေနဲ့ဒုက္ခသည်တွေစိုးရိမ်နေကြပါတယ်။မနေ့တုန်းကလည်းရခိုင်ပြည်နယ်ကပြန်လာသူဆုံးရောက်မှာယောဂပိုးရှိနေတာကိုစစ်ဆေးအတည်ပြုခဲ့ကြောင်းပလဝမြို့စေယုံအုပ်သောက်သာဆုထက်ဝင်းကပြောပါတယ
်သူကဥစားကြောက်ကြော်ပဲရခိုင်ပြည်နယ်ဇနီးတောင်ရွာကသူတို့ဆက်ဆက်ဆောင်ရနေပြန်လာတော့ကျွန်တော်ဒီပလဝရောက်တဲ့ခါကျတော့ကျွန်တော်တို့သူတို့ဟိုဘက်ဟိုဘက်ရခိုင်ပြည်နယ်ဘက်ကပြန်လာလို့ကိုကနေထားပါတယ်ထားပြီးတော့ကျွန်တော်၃ရက်မြောက်မှာ29ရက်နေ့မှာပိုးစစ်လိုက်တော့ပိုးတွေ့လာပါခင်ဗျ၃ခုခင်ဗျ၃ခုအဲထိတွေ့မှုကပလဝမြို့နယ်ဘက်မှာထိတွေ့မှုမရှိဘူးခင်ဗျဟိုကကြောက်တော်မြို့နယ်ဘက်ကိုဆက်သွယ်ပြီးတော့မှအဲထိတွေ့မှုလိုက်ခိုက်ထားပါတယ်ဗျ
ဒီလသမပရမဆုံးကြီးအသိပြုလူနာဆွေးခဲ့တဲ့ပလဝမြို့မှာဒီရက်ပိုင်းတွင်းမှာပဲနောက်ထပ်ကိုဗစ်ရောဂါပိုးရှိသူတွေထပ်မံတွေ့ရှိခဲ့တာပါကပ်ဘေးတံနဲ့စစ်ဘေးတံကြားသွာလာလှုပ်ရှားမှုတွေကန့်တတ်သားသလိုအင်တာနက်ဆက်သွယ်မှုတွေကလည်းအပြည့်အဝမရသေးတဲ့ပလဝမြို့မှာကပ်ရောဂါကူးစက်သူတိုးလာတဲ့နဲ့မျှဒေသခံတွေကြားစိုးရိမ်စိတ်တွေလည်းမြင့်မားလာတယ်လို့ဒေသခံကိုစလိုင်းတွေးကပြောပါတယ
်ပလဝဆူပါကလည်းအင်တာနက်လိုင်းတွေဖျက်ချောက်ခံထားရတဲ့အကြောင်းမို့လို့တခြားမြို့နယ်ထက်ဆိုင်ရင်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့အသိပညာဗဟုသုတတွေလိုင်းပေါ်နေဖြစ်ဖြစ်အဲ့လိုမျိုးကြီးရှုလို့မရဘူးပေါ့လေတရေမှောင်ချထားတဲ့နေရာတစ်ခုဖြစ်နေရဲ့ကိုဗစ်ဆိုတာဘလိုမျိုးကူးစက်တဲ့ဘလိုမျိုးနေထိုင်တဲ့လေဆိုတဲ့ဟာမျိုးတွေလည်းအပြည့်ပညာပေးမှုတွေကလည်းအားနေတဲ့ဒီကတခုဖြစ်တယ်ပေါ့နော
်။သမရုံနဲ့ရခိုင်လက်နက်ကန်ဖွဲ့ကြားစိုက်ပွဲတွေကြောင့်ပလဲဝါမျိုးနယ်မှာခိုးလုံနေတဲ့စစ်ဆောင်ဒုက္ခသည်ခံမှန်းချေသသောင်းလောက်ရှိနေပါတယ်။အခုတို့ကတ်ယောဂကူးစက်မှုတွေတိုးလာချိန်မှာလူစုလူဝေးရှောင်ဖို့ခက်ခဲတဲ့ဒုက္ခတဲ့စခန်းတွေမှာယောဂကူးစက်မှာကိုစိုးရင်ရတယ်လို့လည်းပလဲဝါတိုက်ပွဲရှောင်တဲ့တဘာဝဘေးကူညီရေးဖွဲ့အစိုးရမှုဥကြော်အောင်ကပြောပါတယ်။
ဆိုရင်ချက်တွေကတော့ခုပလဝမှာတော့လက်ရှိမှာကြီးရွာတွေကမိမိနေရာကိုထားခဲ့ပြီးမှပလဝကိုခိုးလုံနေတဲ့ဒီ IDP ခန်းတွေလည်းရှိနေတယ်မျိုးရဲ့အနေအထားကကြီးကြီးလေးဖြစ်တယ်ဒါပေမဲ့လူဦးရေကတော့ဒုက္ခတွေနဲ့အခုကစူးပြီးတော့နေတဲ့အခါမှာလူဦးရေကတော့သူ့ရဲ့အတန်တာအနေအထားတစ်ခုကတော့ရတယ်ပို့ပြီးမှဒီဆိုရင်မှုတွေရှိတယ်ပြီးတော့နောက်တစ်ခုကဒီကျမကြီးဆရာဝန်တွေလုံလောက်မှုမရှိတာကကလေး90ဖြစ်ပေမဲ့ဆရာမကတယောက်ပဲရှိနေတယ်။ကျမကြီးကဒီလိုအပ်တဲ့ဒီစေဝါတွေရလေဘလို့ရနိုင်မလားမရနိုင်ဘူးလားဆိုတဲ့ဟာကဒီနေခွန်တစ်ခုဖြစ်လာနိုင်တယ်။တခြားမျိုးတွေဒီတခြားနေရာဒေတာတွေနဲ့နိုင်ရှိမယ်ဆိုတော့ပို့ပြီးမှစုရင်ပို့အနေထားတော့ရှိတယ
်။ပလဝမျိုးရဲ့ဇီကဆက်တွေရရခိုင်ပြည်နယ်ကြောက်တော်စစ်တွေရေချောင်းလန်းဟာစစ်ရေးပြိပကဖြစ်စဉ်တွင်ပိတ်ပင်ထားရတဲ့အခြေအနေကြောင့်ကျမရေးကိစ္စပါဝင်စန္ဒရိခတဲဆောင်ရေးမှလည်းအခက်တွေ့နေပါဗျ။ကယောဂာနဲ့စစ်ဘေးတံကြောင့်သွာလာလှုပ်ရှားမှုတွေကတ္တထားတဲ့အတွက်ပလဝမျိုးမှာအရေးပေါ်ကျမရေးလိုအပ်ချက်တွေရှိတဲ့အခါအခက်အခဲကြုံရနိုင်တယ်လို့လည်းပလဝမျိုးစစ်ရုံအုပ်ဒေါက်တာဆိုးထက်ဝင်းကခုလိုဆက်ပြောပါဗျ။
ဒါရီပိုင်းမှာဆိုတော့ဟိုတန်မန်မိုင်းနမိုးရီယားလောက်ထိဆိုတော့ကျွန်တော်တို့ဒီမှာအဆင်ပြေတယ်ပေါ့နော်ဒီလိုအောက်ဆီဂျင်တွေပါပေးရမယ်ထူးထူးသောမှုတွေလိုမယ်ဆိုလို့ရှိရင်တော့ဒူနာဆွဲပြောင်းရမျိုးတော့အခက်အခဲရှိနိုင်ပါတယ်ဒီဘက်ကကျွန်တော်အရေးကြီးတဲ့ဒူနာဆွဲမယ်ဆိုလို့ရှိရင်အဲဒူနာဆွဲဖို့ပေါ့နော
်မနေ့တုန်းကနောက်ထပ်အတည်ပြုလူနာသက်3ဟာကြခိုင်းပြင်းနဲ့ကြောက်တော်မြို့နယ်ကလာရောက်သူတွေဖြစ်ကြပြီးနိုဝင်ဘာ26ရက်နေ့မှာလဲကြောက်တော်ကပြန်လာသူသူသားမှာရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်ဒီမတိုင်ခင်နိုဝင်ဘာလ19ရက်နေ့လုံးကလည်းရန်ကုန်တိုင်းကပြန်လာသူ၄ဦးမှာယောဂပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့တာကြောင့်ပရမောက်ဆုံးကူးစက်မှုလည်းဖြစ်ခဲ့ပါတယ်။ယောဂကူးစက်မှုတွေတွေ့ရှိခဲ့ပြီးနောက်မှာတော့ပလဝမြို့အဝင်အထွက်တွေမှာစစ်ဆေးရေးဂိတ်တွေထားရှိပြီးကိုဗစ်ပိုးတွေ့ရှိတဲ့နေရာဒေသကဝင်ရောက်လာတဲ့သူတွေကိုကျန်းမာရေးဌာနမှထုတ်ပြန်ချက်နဲ့အထောက်အထားများမပါရှိသူတွေကိုသိသန့်စောင့်ကြည့်ထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ2000လောက်နဲ့ကူးစက်သူ9000လောက်ရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့တာဖြစ်ပါတယ်